အမေရိကန်ပြည်ထောင်စုအစိုးရရန်နေရာတွေရဆိုင်ဖို့ချင်းကြောက်ထားတဲ့အချိန်မတိုင်ခင်တရက်ပဲအလိုမှာအထက်လွှတ်တော်ကပါတီနှစ်ရာခေါင်းဆောင်တွေသဘောတူညီမှုတရားရရှိသွားရပြီဖြစ်ပါတယ်။ဒါကြောင့်ဗဟုအစိုးရအတွက်နှစ်နှစ်စာခွင့်ပြုငွေရရှိသွားမှာဖြစ်ပေမဲ့အငင်းပွားနေတဲ့လူဝင်မှုပြဿနာကတော့မပြေလည်သေးပါဘူး။အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ကန်တကီပြည်နယ် Republican အမတ် Mitch McConnell ကကာကွယ်ရေးအစိုးရနဲ့တခြားဦးစားပေးလုပ်ငန်းတွေအတွက် Congress မှာသဘောတူညီမှုရရှိဖို့လမ်းပွင့်သွားပြီဖြစ်လို့ဝန်မြောက်ကြောင်းပြောပါတယ်။အမတ်အနေစုကောင်းဆောင် New York Democrat အမတ် Chuck Schumer ကလည်းလန်ဒန်ချီကြံမြင့်ခဲ့ပြီးတဲ့နောက် budget သဘောတူညီမှုရရှိလာခြင်းဟာစစ်မှန်တဲ့ထိုးဖောက်အောင်မြင်မှုဖြစ်တယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ဟာနိုင်ငံကာကွယ်ရေးနဲ့ပြည်တွင်းအစီအစဉ်တွေအတွက် American အစိုးရအနေနဲ့နှစ်နှစ်တာကာလအတွင်းဒေါ်လာ billion 300သန်းပေါင်း3သိန်းခွင့်ပြုမဲ့ကိစ္စဖြစ်ပါတယ်။ဒီသဘောတူညီချက်ပေါ်သမရအင်ဘူရောကတော့အပြုသဘောရှိပေမဲ့တာဝန်ယူပြောကြားမှုတစ်စုံတစ်ရာမရှိသေးပါဘူး။အလွတ်တော်အမတ်အနေစုခေါင်းဆောင်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အမတ်နန်စီပလွန်စီကတော့ဒါကာလို့ခေါ်တဲ့ကလေးဘဝကလေးကရောက်လာသူတွေအရင်နဲ့ပတ်သက်ပြီးအလွတ်တော်ဥက္ကဋ္ဌရီပူဘလစ်ကန်အမတ်ပေါ်ရိုင်ကအလုံးပါဝင်တဲ့မဲခွဲမှုတရမလုံမချင်းဒီအသုံးစရိတ်ကိစ္စကိုဆန်ရန်ထားမယ်လို့ပြောထားပါတယ်ခင်ဗျာ